မရငယ်ရဲ့စီးပွားရေး policy တွေဟာဟိုအရင်မြန်မာ socialist လမ်းစဉ်ပါတီလက်ထက်ကစလို့နောက်ပိုင်းတက်လာတဲ့စစ်အစိုးရအဆက်ဆက်နဲ့အခု democracy စနစ်ကိုတဖြည်းဖြည်းပြောင်းလဲလာနေတဲ့အထိလယ်ယာဆက်ကြိုးရေးကိုအခြေခံပြီးစက်မှုကဏ္ဍကိုဥတည်သွားမယ်ဆိုတဲ့စီးပွားရေး policy တွေကိုချမှတ်ဆောင်ရွက်ခဲ့တဲ့အကြောင်းစာရေးဆရာဒေါက်တာတင်မောင်တန်းကပြောပါတယ
်ဒီမှာဒီကအစဉ်ဆိုင်ပြောခဲ့တာကလယ်ယာဆက်ကြိုးစီးပွားရေးကိုအခြေခံပြီးစက်မှုလက်မှုလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကိုနဲ့သွားမယ်ဆိုတဲ့ဟာကဟိုးဆိုရှယ်လစ်ဆနစ်ကကြားလာတာအခုဒီဘက်ခေတ်ကြီးကြားလာအဲ့ဒီထက်မှာတိတိကျကျဘယ်စီးပွားရေးလုပ်ငန်းဘယ်ကန္တကိုရေတိုအနေနဲ့တက်အောင်ကလလအနေနဲ့ဘယ်ဟာကိုအားပြုပြီးတော့သွားမယ်ဆိုတဲ့ဒီပြောဆိုချက်မျိုးစဉ်းစားချက်မျိုးကိုတွေ့ရခဲ့ရပေါ့နော်တွေ့ရခဲ့တဲ့အခါဒါဒုတိယအကြောင်းတစ်ခုရှိတယ်အဲ့ဒီခါမှာဘာသွားတွေ့ရလဲဆိုတော့မဟာဂျူအာယပီပင်မပီပင်တဲ့အခါမှာပြားနေတာကိုသွားတွေ့ရတယ်အသေးစားလက်စားလက်စားစီးပွားရေးလုပ်ငန်းတွေကိုတိတ်တောင်ချင်းတယ်လို့ဆိုရဲဟာပေါ့ဒါဘာလို့ပြလဲဆိုရင်ဥမာဒီတိတ်တောင်ကဘယ်ခန္ဓာကိုတိုးတက်အောင်လုပ်ဖို့အတွက်ဆိုတာပီပင်မရှိတာကိုပြနေလို့ဖြစ်နေတယ
်စီးပွားရေးဖွံ့ဖြိုးမှုကိုဥတည်စေတဲ့စီမံကိန်းကိုချမှတ်ပြီးလုပ်ငန်းရှင်တွေကိုအစိုးရကငွေချေးပေးနေပေမဲ့အဲ့ဒီလိုမူဝါဒတွေချမှတ်ဆောင်ရွက်မှုမှာလွဲချော်မှုတွေရှိနေတာကိုလည်းဒေါက်တာတင်မောင်တန်းကအခုလိုဥပမာပေးပြီးရှင်းပြပါတယ
်ချိလိုက်တဲ့ပတ်စံကိုရတဲ့မိတ်ဆွေတယောက်ရှိတယ်မသူကသူပြောပြတယ်သူကမလုပ်လဲဆိုရင် tourism sector မှာသူကဒီ hotel တွေကလက်ရှိတွေကိုချော်တယ်ပေါ့ချော်ဖို့တွေသူကဒီ away shop ဆက်ဒီဒူဘီလုပ်ငန်းလုပ်တယ်ပေါ့အဲ့ဒီအတွက်သူကမီးစက်ဝယ်ဖို့ဝယ်ရတယ်မီးစက်အတွက်သူကပတ်စံချိထားတယ်အဲ့ဒီအတွက်သူကအစိုးရချိမယ်ဆိုတော့အစိုးရပတ်စံကိုယူလိုက်တဲ့အတွက်ကြောင့်သူကအတိုးတော်လွတ်သွားတယ်ငါးနှစ်တည်းအတိုးပေးကြမလို့ဒါပေမဲ့သူကဘာအတွက်သူချိတဲ့ငွေကဘာအတွက်သုံးတာဆိုစီးရက်စစ်အတွက်သုံးတာဖြစ်တယ်မီးမရတဲ့တောင်မီးမသေးကြတဲ့တောင်မီးကိုသုံးတာဖြစ်တယ်ကောင်းပြီမဟာဗျူဟာရဆိုတာပြောတာကတစ်ခုလုံးကိုစဉ်းစားမယ်ဆိုရင်ကောင်းပြီတိုင်းပြည်ရဲ့စီးပွားရေးမှာဘယ်ခန္ဓာကပတ်စံရနိုင်ဆုံးလဲဘယ်ခန္ဓာကအဝင်ဝင်အများဆုံးလဲပေါ့ဒီလိုစဉ်းစားတာမျိုးအဲ့ဘယ်ခန္ဓာကိုအဖြစ်ဖော်လုပ်မလဲဆိုတာစဉ်းစားတာမျိုးပြောတာပေါ့နော
်အစိုးရအနေနဲ့တန်းပြစီးပွားဖွံ့ဖြိုးမှုကိုတိုက်ရိုက်ဖြစ်ထွန်းစေမဲ့တိကျတဲ့ကဏ္ဍတွေကိုရွေးချယ်ပြီးတခုချင်းစီအလိုက်မဟာဗျူဟာချဆောင်ရွက်မယ်ဆိုရင်ပိုပြီးအလုပ်ဖြစ်နိုင်တယ်လို့ဆိုပါတယ
်မှအချင်းအစိုးရကဒါတို့ဒီကာလ9နှစ်နဲ့10နှစ်အတွင်းထဲမှာဖြိလိုက်တယ်တူရီဇင်စီးပွားလုပ်ငန်းကြီးကိုဖြိလိုက်တယ်အဲ့ဒီကာလလက်အနေနဲ့9နှစ်အတွင်းထဲမှာတူရီဇင်လုပ်ငန်းကိုဖြိလိုက်ပြီးကာလလက်အနေနဲ့စက်ပုလက်ပုလုပ်ငန်းတွေကိုထားမယ်လေယာဆိုင်တွေးရတော့ပုံမှန်လုပ်ငန်းအနေနဲ့အဲလေဆိုင်တွေးနဲ့စက်မှုလုပ်ငန်းကိုကာလလတ်အနေနဲ့ထားမယ်ဆိုရဲရွေးတယ်။ဘာပြောမျိုးချတယ်ဆိုလို့ရှိရင်တူရီဇင်လုပ်ငန်းကိုဘဟုထားမယ်ဆိုရင်သူဒီတူရီဇင်လုပ်ငန်းရှိတဲ့ area ကိုအရင်ဆုံးပထမဆုံးအဓိကထားဖို့လိုလာတယ်ရန်ကုန်မန္တလေးတောင်ကြီးပေါ့အင်းလေးပေါ့ဒါလက်ရှိသွားနေတဲ့နေရာအဲ့ဒီနေရာတွေမှာလျှက်စစ်မီမတက်ရဘူးအဲ့ဒီနေရာတွေမှာရေကတော့သုံးရည်ရနိုင်ရမယ်တက်ပေါ်တော့ကအဲ့ဒီနေရာတွေမှာအင်တာနက်ကောင်းရမယ်နော်ဆိုတော့မဟာဗျူဟာနဲ့ပျော်ညီတဲ့လုပ်ငန်းတွေကလိုက်လာမယ်ဆိုရင်သို့တော်ပြောနေတဲ့စီးပွားရေးလုပ်ငန်းရှင်ကမီးဆက်အမကမီးကိုအမခံတဲ့အထိနိုင်ငံတကာအစင်းအထိဖြစ်အောင်လုပ်လိုက်မယ်ဆိုရင်သို့တော်မီးဆက်ကိုဝယ်ဖို့မလိုဆိုလိုတာကဒီကဏ္ဍမှာဖြစ်မယ်ဒီကဏ္ဍကိုတိုးတက်တိတ်တထောင်တွေကလည်းလုပ်ငန်းကြီးတစ်ခုကိုလုပ်ဖို့အတွက်ကမလိုတော့ဘူးဒီကဏ္ဍက
ဘူဝါရတွေချမှတ်တဲ့နေရာမှာလဲနိုင်ငံတကာနဲ့ရှင်နေအောင်ကိုယ့်ဘက်ကဘယ်ကဏ္ဍတွေကိုဦးစားပေးဆောင်ရွက်မယ်ဆိုတော့လက်တွေ့ကြတဲ့ဘူဝါရတွေရှိဖို့လိုအပ်တယ်လို့ဆိုပါတယ်
။အဲ့ဒီလုပ်ငန်းတစ်ခုဒီညာနဲ့ရှင်နေအောင်လုပ်ဖို့ဆိုလို့ရှိရင်အွန်လိုင်းတဲ့ဟာဘယ်နေရာမှာအဖြစ်ပေါ်လုပ်မလဲဆိုတဲ့ဟာလိုအပ်တယ်။ဥပမာအဖြစ်ဗတိုင်းဝန်ကြီးကပြောသွားတယ်။ခင်ဗျားတို့ကတခြားနိုင်ငံတွေနဲ့ရှင်နေအောင်စက်ယုံတွေထူထောင်ဖို့လိုတယ်။ကျွန်တော်တို့က import တွေယူရအားကိုးနေရတယ်။ဟုတ်ပြီ။ import တွေအားကိုးနေရ import တွေမှာကိန်းဏန်းရှိသလား။ဘယ်နေရာကဘလောက်တွင်းနေရတာလဲပေါ့။မအချင်းအာဆီယံနိုင်ငံတွေဝင်လာမယ်ဆိုလို့အာဆီယံဖြစ်လာပြီဆိုရင်အာဆီယံနိုင်ငံတွေဝင်လာပြီဆိုရင်ဘယ်နေရာကိုပြိုင်ပါလဲအဲ့ဒီနေရာကိုစက်ရုံဝင်တွေကိုထောင်ရပါလားလို့ပြောပြီးမယ်ဒီလုပ်ငန်းရှင်လက်ထက်မှာကမီးမရဘူးအရင်မီးမရှိဘူးမီးမရှိဘူးဒီအရင်မှာမပြေလည်ဘူးမပြေလည်တဲ့ခါကျတော့ခုနလိုပြိုင်ဆိုင်မှုဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တာတစ်ခုလုံးကပါလို့ဆိုမဟာဗျူဟာတစ်ခုလုံးကမရှိဘူးလို့ထင်ကိုကတော့ထင်တယ်မာဒီယောနဲ့ဆက်နွယ်လာတဲ့လုံဆောင်ချက်တရားမရှိတဲ့အတွက်ကြောင့်မလို့ရတကကောင်းအောင်မရဘူး။ဥမာအချင်းမလုပ်ဘူးတော့မဟုတ်ဘူးအစိုးရလုပ်နေတယ်။ဥမာအချင်းလျှက်စစ်ရဲ့ဘတ်ဂျက်ကိုကြည့်လိုက်ဆိုရင်21ရာခိုင်နှုန်းရှိတယ်။ဘတ်ဂျက်တစ်ခုလုံးရဲ့21ရာခိုင်နှုန်းကလျှက်စစ်အတွက်သုံးထားတယ်။ဒါပေမဲ့အဲ့ဒါကြီးကိုဒီလိုကိုဖြန့်ချလိုက်မယ်ဆိုရင်ဘယ်နေရာမှာစီးပွားရေးအလုပ်ဖြစ်လောက်အောင်ဖြစ်လာနိုင်။အဲ့တော့ဘယ်နေရာဒီမှာအဖြစ်ဖို့လုပ်မလဲ နော်ဘယ်ခန္ဓာကဘယ်ပစ္စည်းကိုထုတ်လုပ်တာကိုသွားမလဲဒီလိုစဉ်းစားဖို့လို့အမအဲ့ဒီလိုစဉ်းစားချက်မျိုးကမရှိဘူ
းဘတ်ဂျက်ဒီအများကြီးတုံ့ဆွဲနေပြီးစီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူမပြုဘဲအလုံးမဖြစ်တဲ့စီမံကိန်းမျိုးတွေရှိနေတယ်ဆိုတာကိုလည်းဒေါက်တာတမောင်တန်းကထောက်ပြပါတယ
်လေယာဆိုင်ဒီမှာဆိုလို့ရှိရင်ဒီ good agriculture practice ကိုပြောတဲ့စီးပွားရေးလုပ်ပုံကိုင်ပုံကောင်းနေဆိုတာကတော့မူဝါဒအနေနဲ့ရှိတယ်။ဒါပေမဲ့ဓာတ်ကြီးပစ္စည်းကိုရှော့ချဖို့အတွက်တခွဲကားကရန်ကုန်တပြိုတည်းဒီမှာနေပြည်တော်မှာပဲထားထားတယ်ရန်ကုန်မှာပဲထားထားတယ်။ကျန်တဲ့လူကဒီဘက်ကနေဓာတ်ကြီးပစ္စည်းကိုလုပ်ဖို့အတွက်က quality ကိုလုပ်ဖို့တော့ဘယ်နေရာမှာအထောက်အပံ့ဖြစ်တဲ့အစီအစဉ်လည်းမရှိဘူးလုပ်ထားတာလည်းမရှိဘူး budget လည်းမရှိဖြစ်နေတာကအဲ့တော့အခုစဉ်းစားဖို့တခုလုံးမှမရှိတဲ့ခါကြတော့ပစံနေကိုတုံးနေတုံးတော့ဖြန့်တော့ဖြန့်လိုက်တယ်ဒါနဲ့စီဝါရေးကကျိုးတက်ရောက်တဲ့စီဝါရေးတဲ့ကိုဝင်လာတဲ့ငွေလက်ပတ်မှုမျိုးကဖြစ်မလာပဲနဲ့နော်အမအခုဆိုလို့ရှိရင်လည်းလုံငွေရပြသွားပြီပေါ့နော်လုံငွေပြတယ်နော်အခုတုံးအတုံးစေးရဆိုလို့ရှိရင်လည်းဒါဆိုရင်လည်းလုံငွေရတက်သွားတယ်ဒါပေမဲ့တကယ်တမ်းကငွေလက်ပတ်မှုကတော့ရှိနေတယ်စီဝါရေးကမဖြစ်လာပေါ့နော
်ရှင်းသိင်းပါမှာတော့အစိုးရရဲ့စီဝါရေးဆိုင်ရာမဟာဗျူဟာတွေနဲ့တက်ဆိုင်တဲ့အပိုင်းတုံးကိုဆက်လက်တင်ပြပေးတော့ပါမယ်နော်